ဒီလိုငါနိုင်ငံကရုရှားစီကရေနံဝယ်ရမယ့်အခြေအနေကိုရောက်နေကြောင်းအသိခံလိုက်တဲ့ဝန်ကြီးချုပ်ကပြောပါတယ်။တခြားကဝယ်လို့ရတဲ့နေရာတွေလည်းပထမကြည့်ပါမယ်။ဒါပေမဲ့မော်စကိုကနေရေနံစိမ့်ကိုဝယ်ဖို့လည်းဖွင့်ထားပါတယ်လို့ AP3 သတင်းဌာနနဲ့စနေနေ့ကလုပ်တဲ့အင်တာဗျူးမှာဒီလိုငါဝန်ကြီးချုပ်ဝင်းဂရက်မက်စစ်ဂေးကပြောသွားခဲ့တာပါ။တရုတ်စီကငွေကြေးအခွင့်အရေးလက်ခံဖို့လည်းဆန္ဒရှိပါတယ်လို့သူကဆိုပါတယ်။သူကဗဒိုင်းဝန်ကြီးတာဝန်လည်းယူထားပါတယ်။ဒီနေ့နိုင်ငံရဲ့နိုင်ငံခြားငွေကြေးရန်ငွေကကုန်တလောက်နှီးပါဖြစ်နေပြီးအကျွေးငွေအမေရိကန်ဒေါ်လာ58ဘီလီယံတင်ရှိနေပါတယ်ဒီနှစ်9ဘီလီယံဆက်ရမှာဖြစ်ပေမဲ့ရပ်ဆိုင်းထားပါတယ်တင်သွင်းကုန်နဲ့အကုန်လုံးနှီးနှီးရပ်ဆိုင်းသွားခဲ့ပြီးပြည်သူလူထုမှာအခြေခံစားကုန်နဲ့လိုအပ်တာတွေဝယ်ရဖို့အခက်အခဲဖြစ်နေကြပါတယ်လက်စီဘီလည်းမှန်မှန်မပိတ်နိုင်ပဲဖြစ်နေပါတယ်လွန်ခဲ့တဲ့နှစ်ပတ်ကတရုတ်နိုင်ငံဟာရုရှားစီကရေနံစိမ့်တန်9000တင်သွင်းခဲ့ပါတယ်